ထိုင်းနိုင်ငံကြိုင်ဝန်ကြီးဒွန်ပရမုတ်ဝန်နိုင်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကမြန်မာနိုင်ငံနေပြည်တော်ကိုစစ်လေရင်နဲ့ရောက်ရှိလာခဲ့တယ်လို့နေပြည်တော်စစ်ဖက်အတိုင်းဝိုင်းစီကနေပြီးတော့တီးပြချက်ရပါတယ်။ NUG ဂျာကလာမြို့သားညွန်မောင်စုရနိုင်ငံကြိုင်ဝန်ကြီးမတ်စင်မအောင်ကတော့စစ်ကောင်စီကတက်ခွင့်မရတဲ့ဒီအာဆီယံအစည်းအဝေးထဲမှာစစ်ကောင်စီဘက်ကအတန်ကိုကူစားပြုတ်တယ်လာဖို့အတွက်လုပ်တဲ့ခီးစဉ်ဖြစ်မယ်ဆိုပြီးတော့သုံးသပ်တဲ့အကြောင်း VUE ကိုသူ့ရဲ့မှတ်ချက်ပြောပါတယ်။ထိုင်းနိုင်ငံကြိုင်ဝန်ကြီးရဲ့ခုခီးစဉ်ဟာအာဆီယံနိုင်ငံကြိုင်ဝန်ကြီးတွေနဲ့ဆက်ဆက်အစည်းအဝေးမတိုင်ခင်ရပိုင်းမှာနေချင်းပြန်တိုးတက်သွားတဲ့ခီးစဉ်လို့ပြောရမှာပါဒီခီးစဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကရောထိုင်းစုရောက်ဘက်ကပါတရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးမြန်မာဒီမိုကရေစီအကောင်ဆောင်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဖို့ကြိုးစားခဲ့တယ်လို့သတင်းတွေထွက်နေပေမဲ့တွေ့ခွင့်ရမရအတိအကျမသိရပါဘူးထိုင်းနိုင်ငံဟာမြန်မာရေးနဲ့ပတ်သက်လို့ရှိရင်တခြားအာဆီယံနိုင်ငံတွေနဲ့မတူဘဲနဲ့ပုံစံတစ်မျိုးနဲ့ချဉ်းကပ်နေတာပါမကြသေးခင်တုန်းကလည်းမြန်မာစစ်ကောင်စီနိုင်ငံကြိုင်ဝန်ကြီးကိုဖိတ်ခေါ်ပြီးတော့အလို့သဘောအာဆီယံနိုင်ငံကြိုင်ဝန်ကြီးတွေအစည်းအဝေးတရကျင်းပဖို့အတွက်ထိုင်းကကြိုးစားခဲ့ပါတယ်မြန်မာစစ်ကောင်စီကိုအာဆီယံအစ်မြဲအစည်းအဝေးတွေမှာမြန်မာနိုင်ငံကူစားပြုခွင့်မပေးဘူးအာဆီယံထိပ်ပြီးအစည်းအဝေးကဆုံးဖြတ်ထားတာပါဒါကြောင့်လည်းထိုင်းကလုပ်တဲ့ဒီအစည်းအဝေးကိုနိုင်ငံကြိုင်ဝန်ကြီးအဆင့်ဆိုလို့ထိုင်းနဲ့လာအိုနိုင်ငံတို့ပဲတယောက်ခဲ့တယ်လို့ဒီအစည်းအဝေးဟာအာဆီယံဆုံးဖြတ်ချက်ကိုသိဖယ်ရဲဆိုပြီးတော့အာဆီယံတွင်းမှာဝေဖန်မှုတွေရှိခဲ့ပါတယ်ဒါပေမဲ့လည်းမြန်မာရေးဖြည့်ရှင်းဖို့ဖြစ်နိုင်သမျှနည်းလမ်းတွေကိုတုံးသွားမယ်ဆိုပြီးတော့အာဆီယံတွင်းမှာသဘောရရှိခဲ့တဲ့ဆိုတာထောက်ပြပြီးတော့ဒါဟာအာဆီယံသဘောရနဲ့ကိုက်ညီတယ်ဆိုပြီးတော့ထိုင်းနိုင်ငံကြိုင်ဝန်ကြီးကမနေ့ကပဲပြောခဲ့ပါလေမြန်မာရေးအာဆီယံသဘောတူညီချက်၅ချက်အကောင့်ထဲဖော်ရေးအထောက်ပံ့ဖြစ်စေဖို့အတွက်တခြားနိုင်ငံတွေကိုလည်းရှာဖွေသွားမယ်ဆိုတဲ့မြန်မာရေးအာဆီယံထိပ်သီးထုတ်ပြန်ချက်ပါအပိုက်၄ကိုထိုင်းနိုင်ငံကြိုင်ဝန်ကြီးကပြန်ထောက်ပြပါတယ်လက်ရှိအာဆီယံလက်ကျောက်ဥက္ကဋ္ဌဖြစ်သူအင်ဒိုနီးရှားနိုင်ငံကတော့မြန်မာရေးချင်းကပ်ဖြည့်ရှင်ဖို့အတွက်မြန်မာစစ်ကောင်စီနဲ့တည်းမဟုတ်ဘဲနဲ့သက်ဆိုင်ရာဘက်အားလုံးနဲ့ထိစိုက်သွားရမယ်ဆိုတဲ့မူကိုကန်ထားပါတယ်ဒါကြောင့်လည်းNUG ဂျာကာလာမြို့သားညီညီအစုအနဲ့ပါထိဆက်ဆောင်မှုတွေရှိပါတယ်အာဆီယံမှာအင်ဒိုနီးရှားဥဆောင်နေတဲ့ကာလာတွင်မြန်မာအရေးကိုကိုင်တွယ်ဖြည့်ရှင်းနိုင်ဖို့အရေးကြီးတယ်လို့ NUG ယာယီတမရကလည်း VUE ကိုပြောဆိုခဲ့ပါတယ်ခင်ဗျာ